အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာ RS စော်ပွားများပြည်ထောင်စု UAE သမ္မတရှိတ်မိုဟာမက်ဘင်ဇိုင်ဒ်အယ်နာညာနဲ့အပါအဝင်ဆော်ရီအာရေဗျအိရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်မှာတော့အစ္စရေးနိုင်ငံကိုဆက်ပြီးတွားရဖို့စီစဉ်ထားပါတယ်။ဂါဇာကမ်းမြောင်ဒေသလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပိုးပြီးရရှိရေးအရက်သားတွေထိခိုက်မှုအကာအကွယ်ပေးရေးနဲ့ဂါဇာပဋိပက္ခတခြားဒေသတွေကိုမပြန့်ပွားရေးစတာတွေကိုဖိအားပေးဖို့ဘလန်ကန်ဟာအဲ့ဒီမှာနှစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။တနင်္ဂနွေနေ့ကဝင်ကြီးဘလန်ကန်ဟာဂျော်ဒန်ဘီယင်ဒုတိယမြောက်အဗ်ဒူလာနဲ့ဂျီယာရော်တို့ကိုတွေ့ဆုံခဲ့ပြီးတော့အစ္စရေးဟာမက်စ်ပွဲအတွင်းအရက်သားတိုက်ဆုံမှုတွေကိုတားဆီးဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေတိုးပေးဖို့လိုတဲ့အကြောင်းပြောပါတယ်။ဒါပေမဲ့လည်းအနာဂတ်ဟာမက်စ်အကြမ်းဖက်တွေရဲ့ချိန်ချောက်မှုတွေကိုအပြည့်အစုံချေမှုန်းနိုင်ဖို့ရည်ရွယ်တဲ့အစ္စရေးရဲ့အပြည့်ရက်စဲဖို့ညှင်းဆို့ချက်ကိုအမေရိကန်ကဆက်ပြီးတော့ထောက်ခံထားတာပါ။ဂါဇာကိုမထိန်းချုပ်နိုင်မချင်းအစ္စရေးကဟာမက်စ်တွေကိုစက်ပြီးတိုက်ခိုက်သွားမယ်လို့လည်းပြောဆိုထားပါတယ်ရှင်။